SBS.
This is SBS Radio.
တော်ရရှင်များရှင်ဒီကနေ့မှာတော့ဘလို့အရာတွေကအမျိုးသမီးတွေကိုရင်သားကင်ဆာရစေနိုင်တယ်လဲရင်သားကင်ဆာနဲ့ပတ်သက်ပြီးသိထားတဲ့အရာမသိသေးတဲ့အရာနဲ့တန်တရားဖြစ်စရာအကြောင်းအရာတွေအကြောင်းရေးထားတဲ့ဆောင်းပါးကိုတင်ပြမှာဖြစ်ပါတယ်ရင်သားကင်ဆာယောဂဟာကမ္ဘာတဝန်းကအမျိုးသမီးတွေမှာအဖြစ်အများဆုံးယောဂဖြစ်ပြီးဒုတိယအသေးအပြောင်အများဆုံးကင်ဆာအမျိုးအစားဖြစ်ပါတယ်ဒီနောက်ပိုင်းမှာရင်သားကင်ဆာကိုကုသနိုင်တဲ့အခွင့်အရေးကများလာတယ်ဆိုပေမဲ့အစကတည်းကယောဂမဖြစ်အောင်ကြိုတင်ကာကွယ်မှုတွေမှာတော့အောင်မြင်မှုမရှိသေးပါဘူးဒီအခြေအနေတိုင်းဆက်သွားရင်ဩစတြေးလျနိုင်ငံကအမျိုးသမီး၈ယောက်ထဲက၁ယောက်နှုန်းဟာအသက်၈၅နှစ်မတိုင်ခင်မှာရင်သားကင်ဆာဖြစ်နိုင်တဲ့အခြေအနေရှိနေတာဖြစ်ပါတယ်ရင်သားကင်ဆာဟာအဖြစ်များတဲ့ယောဂဆိုပေမဲ့တချို့လူတွေအတွက်ဖြစ်နိုင်ခြေကမရှိသလောက်ဖြစ်ပြီးတချို့လူတွေကတော့ရင်သားကင်ဆာဝေဒနာခံစားရမှုနှုန်းကပိုများနေတာဖြစ်ပါတယ်။ယောဂခံစားရဖို့ဖြစ်နိုင်ခြေနည်းပါတဲ့လူတွေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဆိုတာကိုပုံဖော်ကြည့်နေကြပါတယ်။အများအားဖြင့်ရင်သားကင်ဆာမဖြစ်အောင်ကိုယ်လက်လေ့ကျင့်ခန်းတွေနဲ့အစာအသောက်တွေကိုပြောင်းလဲပြစ်လိုက်တာမျိုးတွေနဲ့ကြိုတင်ကာကွယ်နိုင်တဲ့ဆေးတွေကိုတောက်တာတွေဒါမှမဟုတ်တခါတလေအန္တရာယ်များတဲ့ခွဲစိတ်မှုတွေလောက်ရတာမျိုးတွေအထိပါဝင်လေရှိပါတယ်။လူနေထိုင်မှုပုံစံနဲ့မျိုးရိုးဗီဇာတွေကနေရင်သားကင်ဆာဖြစ်စေနိုင်တယ်ဆိုတာကိုသိထားကြပေမဲ့ဘလို့ကနေဘလို့ယောဂဖြစ်လာရတယ်လဲဆိုတာကိုတော့မသိကြရသေးပါဘူး။လူအရာတွေကရင်သားကင်ဆာကိုဖြစ်စေနိုင်တယ်ဆိုတဲ့အကြမ်းဖျင်းချက်လက်တွေကိုသိပေမဲ့ဘယ်အရာတွေကဖြစ်စေတယ်လဲဆိုတာကိုအတိအကျမသိရတဲ့အတွက်ကန်ဆိုးသူတွေကသာရင်သားကင်ဆာရရှိကြတယ်လို့ကံကိုပုံချရမလို့ဖြစ်နေပါတယ်။ဥပမာဆဲလက်မတောက်ရဘဲနဲ့အဆုတ်ကင်ဆာရရှိကြတယ်လို့မျိုးဖြစ်ပါတယ်။အကျန်းအဖြစ်ယုံကြည်ကြတာကတော့ရင်သားကင်ဆာဖြစ်စေနိုင်မှုအပေါ်တည်ရောက်နိုင်တဲ့အချက်တွေလို့ထက်တွေ့တဲ့အချက်တွေထဲမှာကလေးပဲနှစ်ယောက်လောက်မွေးခဲ့ပြီးလဲသူမရဲ့တသက်တာအတွင်းဓမာတန်နဲ့ပတ်သက်တဲ့အီစထရိုဂျင်ဟော်မုန်းဓာတ်ဘလို့အခြေအနေရှိခဲ့တယ်လဲစာရာတွေကိုကြည့်ပြီးရင်သားကင်ဆာဖြစ်နိုင်ခြေများမများသုံးသပ်ကြတာဖြစ်ပါတယ်အီစထရိုဂျင်ဟာပြိုပေါ်ဝင်တဲ့အချိန်မှာရင်သားဖွင့်ဖြိုးမှုဖြစ်စေတယ်လို့ကိုယ်ဝန်ဆောင်တဲ့ကာလအတွင်းမှာလဲနှုတ်ရည်တွေအဆင်းသင့်ဖြစ်အောင်ရင်သားကိုကြီးထွားစေတာဖြစ်ပါတယ်အီစထရိုဂျင်ဟော်မုန်းဓာတ်မြင့်မားမှုနှုန်းကြာမြင့်ရင်ရင်သားရဲ့ DNA cells ကိုပျက်စီးသွားပြီးအဲ့ဒီလိုပျက်စီးသွားတဲ့ cells တွေပြန့်ပွားမှုဖြစ်စေရာကနေရင်သားကင်ဆာစတင်ဖြစ်ပွားလာတာလို့ဆိုပါတယ်။ estrogen ဓာတ်တိုးမြင့်လာမှုတွေဟာကလေးရှိတာမရှိတာတွေဒါမှမဟုတ်အသက်ကြီးမှကလေးရတာတွေနဲ့သက်ဆိုင်သလိုကိုယ်ဝန်ဆောင်ကာလအတွင်းဓမာတာမလာတော့တဲ့အတွေ့အဲ့ဒီမှာလဲ estrogen ဓာတ်မှာအပြောင်းအလဲဖြစ်စေပါတယ်။ကိုယ်ဝန်ဆောင်ပြီးလို့ကလေးမွေးပြီးတဲ့နောက်ပိုင်းနှုတ်တိုက်တဲ့အခါမှာလဲအီစထရိုဂျင်ဓာတ်အပေါ်တည်ရောက်မှုရှိစေပြန်တာဖြစ်ပါတယ်။အဲ့ဒီတော့တန်မှန်ထက်စောပြီးပြူပေါ်ဝင်တာတွေတန်မှန်ထက်နောက်ကျပြီးသွေးဆုံတာတွေဟာလဲဓမာသားရဲ့လက်ပတ်မှုအပေါ်ထိခိုက်မှုရှိတာကြောင့်ဓာတ်တွေကလဲရင်သားကင်ဆာကိုဖြစ်နိုင်ခြေပိုများစေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ကွန်ပိုင်းဟော်မုန်း replacement therapy HRT နဲ့ကိုယ်ဝန်တားဆီးတွေဟာလေအမျိုးသမီးတွေရဲ့အီစထရိုဂျင်ပေါ်တည်ရောက်မှုတွေရှိစေနိုင်ပါတယ်။ဒါပေမဲ့တားဆီးတွေကနေရင်သားကင်ဆာဖြစ်စေနိုင်တဲ့အန္တရာယ်နည်းပါးတာကိုတွေ့ရပြီးတဲ့နောက်တားဆီးတွေနဲ့ပတ်သက်ပြီးဘာမှတင်းကြပ်မှုတွေမလုပ်ပေမဲ့လည်းဟော်မုန်းတွေကိုအစားထိုးတဲ့ HRT ဆေးလက်မတွေကိုတော့ချော့ချလိုက်ပြီးတဲ့နောက်ရင်သားကင်ဆာဖြစ်ပွားမှုတွေလျော့ကျလာတာကိုသတိထားမိကြပါတယ်။အသက်ငယ်ရွယ်အရွယ်မှာကလေးယူပြီးမိခင်တို့ကိုပဲကလေးကိုတိုက်ရင်ရင်သားကင်ဆာဖြစ်ပွားမှုအန္တရာယ်နည်းပါးစေတယ်လို့ဆိုပါတယ်။ကိုယ်ဝန်ဆောင်ကာလနဲ့နှုတ်တိုက်တဲ့ကာလအတွင်းအီစထရိုဂျင်ဓာတ်မြင့်တက်လာတာမျိုးဖြစ်ပေမဲ့နှစ်ပေါင်းကြာလာတဲ့အခါအီစထရိုဂျင်ဓာတ်ကပုံမှန်ထက်လျော့ကျသွားတာမျိုးဖြစ်စေနိုင်တယ်လို့ဖော်ပြထားပါတယ်။ရင်သားကင်ဆာဖြစ်စေတဲ့တခြားအကြောင်းအရာကတော့အခုခေတ်မှာစားတောက်ကြတဲ့အစားအသောက်တွေကြောင့်ဖြစ်မယ်လို့ယူဆနေကြပြီးအထူးသဖြင့်အစားအသောက်တရှိခံအောင်လုပ်ထားတဲ့ဓာတ်တွေနဲ့စိုက်ပျိုးရေးမှာသုံးတဲ့ပိုးသတ်ဆေးတွေကို အသီးနှံဝယ်တဲ့အခါစားသုံးမိရကရင်သားခင်ဆာဖြစ်နိုင်ခြေပိုများစေတာဖြစ်မယ်လို့တန်တရားဖြစ်ကြပေမဲ့လည်းအချက်လက်တွေအတိအကျမသိရသေးပါဘူးဆက်လက်ပြီးတော့နှုတ်ထွက်ပစ္စည်းတွေစားသုံးတာကရင်သားခင်ဆာဖြစ်ပွားမှုအန္တရာယ်မြင့်မားမှုမရှိဘူးဆိုတာကိုလည်းတွေ့ခဲ့ရသလိုလဆတဲ့အသားတွေကိုစားတာကလည်းအန္တရာယ်မရှိဘူးဆိုတာကိုတွေ့ရပါတယ်ဒါပေမဲ့ process meats လို့ခေါ်တဲ့ bacon sausage နဲ့ ham လို့အသားတွေကိုစားတဲ့အခါရင်သားကင်ဆာဖြစ်နိုင်ခြေ25ရာခိုင်နှုန်းပိုတိုးစေနိုင်သလိုတခြားကင်ဆာရောဂါကိုလည်းဖြစ်နိုင်ခြေရှိတယ်လို့ဖော်ပြထားပါတယ်အဲ့ဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့အသားတွေကို processing လုပ်ထားရကနေအသားမှာကင်ဆာဖြစ်စေနိုင်တဲ့အဆိပ်ဓာတ်တွေအနည်းငယ်တက်စေတာကြောင့်ဖြစ်မယ်လို့သုံးသပ်ထားကြပါတယ်ငါးကိုများများစားရင်ရင်သားကင်ဆာဖြစ်နိုင်ခြေပိုနည်းတယ်လို့ဆိုပေမဲ့အဲ့ဒါနဲ့ဆက်ဆက်ပြီးလေ့လာထားတဲ့အထောက်အထားတွေနေပါနေပါတယ်ငါးစားတာကအိုမီဂါ3အဆီဒါတွေရရှိစေတာကြောင့်ကင်ဆာရောဂါကိုကာကွယ်ပေးတာလို့ယူဆနိုင်ပါတယ်ဒါပေမဲ့အသီးအရွက်တွေကိုများများစားတာကတော့ရင်သားကင်ဆာဖြစ်ပွားမှုနှုန်းလျော့ချစေနိုင်တဲ့လေ့လာမှုတွေအတော်များများတွေ့နေရပါတယ်ဒါပေမဲ့ဘာကြောင့်အဲ့လိုဖြစ်ရတယ်လဲဆိုတာကိုတော့မသိရသေးပါဘူးတချို့ကလည်းစူပါအသီးရွက်တွေလို့တင်စားကြတဲ့ကိုက်လန်ဘရိုကိုလီခရမ်းကျင်သီးစတော်ဘယ်ရီသီးတွေရဲ့ဆွမ်းအားကြောင့်ဖြစ်မယ်လို့ပြောဆိုတာမျိုးရှိပေမဲ့အဲ့ဒီအသီးရွက်တွေကတခြားအသီးရွက်တွေထက်တမူထူးခြားလောက်အောင်ပိုကောင်းတယ်ဆိုတဲ့သက်သေအထောက်အထားတွေမရှိသေးပါဘူးဒါအပြင်အော်ဂဲနစ်ဟင်းသီးဟင်းရွက်တွေကတမန်နီးနဲ့စိုက်ပျိုးတဲ့ဟင်းသီးဟင်းရွက်တွေထက်ရင်သားကင်ဆာကာကွယ်မှုမပေးနိုင်ဘူးဆိုတာကိုလည်းဆောင်းပါးမှာရေးသားထားပါတယ်။တခါဗိုက်တာမင်ဆေးတွေကိုအစားထိုးတောက်တာကလည်းရင်သားကင်ဆာပေါ်တဲ့ရောက်မှုရှိမရှိလေ့လာမှုတွေလုပ်ကြပေမဲ့တဲ့ရောက်မှုမရှိတာကိုတွေ့ရပြီးအကယ်လို့ဗိုက်တာမင်ဒီဓာတ်နည်းပါလို့အစားထိုး300ကပုံမှန်အနေအထားပြန်ရောက်ရင်တော့ကင်ဆာယောဂါကာကွယ်မှုအနည်းငယ်ဖြစ်စေနိုင်တယ်လို့သုံးသပ်ထားကြပါတယ်။ဒါပေမဲ့အရေးရမကတောက်သုံးမှုကတခါတောက်တိုင်းရင်သားကင်ဆာဖြစ်နိုင်တဲ့အန္တရာယ်ဆယ်ဆတစ်ဆပိုများစေတယ်လို့ဆိုပြီးဆေးလိပ်တောက်တာကလည်းရင်သားကင်ဆာဖြစ်စေမှု၅ဆတစ်ဆပိုများစေနိုင်တယ်လို့ဆိုပါတယ်။အထူးသဖြင့်လူငယ်အမျိုးသမီးတွေမှာဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။ကဖိန်းဓာတ်ကရင်သားကင်ဆာဖြစ်စေမှုအနည်းငယ်ကာကွယ်နိုင်သလိုချောကလက်ကိုအသင့်အသင့်စားရင်လည်းအန္တရာယ်မရှိဘူးလို့ပြောပါရယ်အဝလုံမှုကတော့ရင်သားကင်ဆာဖြစ်နိုင်ခြေ၅ဆတစ်ဆပိုများစေနိုင်တယ်လို့ခန့်မှန်းကြပြီးအထူးသဖြင့်သွေးဆုံတဲ့အမျိုးသမီးတွေမှာဖြစ်နိုင်ပါတယ်အဲ့ဒီလိုဖြစ်ရတာကတော့အဆီထီရှူးတွေကအီစထရိုဂျင်ဓာတ်တွေထုတ်လုပ်တဲ့အတွက်ဖြစ်တယ်လို့ဆိုပါရယ်ဒါအပြင်အဝလုံတဲ့အမျိုးသမီးတွေမှာinsulin ဓာတ်ပုံမြင်မှာပြီးအဲ့ဒီ insulin ဓာတ်ဟာလဲရင်သားကင်ဆာဖြစ်စေနိုင်မှုရှိတဲ့ဟော်မုန်းဓာတ်ဖြစ်ပါတယ်။အသက်ရလာမှဆီးချိုယောဂါရရဲဆိုရင် insulin ဓာတ်ကပိုပြီးမြင့်မားမှာဖြစ်လို့ရင်သားကင်ဆာဖြစ်နိုင်ခြေလဲပိုမြင့်မားပြီးတော့ငါးပုံနှစ်ပုံဖြစ်နိုင်ခြေရှိလာတာဖြစ်ပါတယ်။ကိုလေးလေးကြင်ခံပုံမှန်လောက်တာကရင်သားကင်ဆာဖြစ်ပွားမှုနှုန်းလျော့ချစေနိုင်တာကိုတွေ့ရပြီးဘာကြောင့်အဲ့လိုဖြစ်ရတယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးလေ့ကျင့်ခန်းလို့ဆိုရမှာလဲအချိန်ကြာကြာပုံမှန်လောက်တာကခဏအတွင်းပြင်းပြင်းထန်ထန်လောက်တာထက်ပိုထိရောက်တယ်လို့ဆိုပါတယ်ဒါကြောင့်တပတ်ကိုအေရိုဘီလေ့ကျင့်ခန်း3နာရီလောက်ပုံမှန်လောက်တာကရင်သားကင်ဆာဖြစ်ပွားစေတဲ့နှုန်း9ပုံတစ်ပုံရှော့ချနိုင်တာကိုတွေ့ရသလိုရင်သားကင်ဆာရှိနေတဲ့လေ့ကျင့်ခန်းလောက်တာကလည်းအသက်ရှင်မှုနှုန်းမြင့်မားစေတယ်လို့ဆိုပါရယ်စိတ်ဖြစ်စီမှုများတာကလည်းကင်ဆာယောဂါဖြစ်စေနိုင်တယ်လို့လူအများအပြားကယုံကြည်ကြပါရယ်ဒါပေမဲ့သူတေသီတွေကဘဝအတွက်အကြများတဲ့လူဥပမာဒေဝလီခံရတဲ့လူတွေအိမ်ထောင်ကွဲရတဲ့လူတွေအပေါ်လေ့လာမှုလုပ်တဲ့အခါတခြားလူတွေထက်ကင်ဆာယောဂါဖြစ်နိုင်ခြေပိုများတာကိုမတွေ့ခဲ့ရပါဘူးဒါအပြင်သူတေသီတွေကအေးရဝရာမဝရာနဲ့ဆိုင်မဆိုင်လေ့လာတဲ့အခါမှာလဲပူအန်နီယရှိမရှိဆိုတာကိုအတိအကျမသိရပြန်ပါဘူးဒါပေမဲ့ကိုခန္ဓာထဲမှာ DNA ပြည့်စည်သွားလို့အလိုအလျောက်ပြန်ပြင်ပေးတဲ့ BRCA1 နဲ့2ဂျင်းအမျိုးအစားကိုရရှိထားတဲ့အမျိုးသမီးတွေဟာသူများတွေထဲရင်သားကင်ဆာယောဂါနဲ့တအိမ်ကင်ဆာယောဂါ ခံစားရမှုနှုန်းကအများကြီးမြင့်မားနေတာကိုတွေ့ခဲ့ရပါတယ်။အဲ့ဒီအမျိုးသမီးတွေဟာရင်သားကင်ဆာခံစားရမှုနှုန်းက80ရာခိုင်နှုန်းရှိပြီးတအိမ်ကင်ဆာဖြစ်နိုင်ခြေက40ရာခိုင်နှုန်းရှိနေတာဖြစ်ပါတယ်။တချို့အမျိုးသမီးတွေဟာတခြားလူတွေထက်ရင်သားကင်ဆာခံစားရမယ့်ကိန်းမြင့်မားတဲ့အတွက်ဆေးတွေနဲ့ကြိုတင်ကာကွယ်ကြသလိုတချို့ကလည်းကင်ဆာမဖြစ်ခင်ရင်သားတွေတအိမ်တွေထုတ်ပြီးခွဲစိတ်ခံကြတာမျိုးတွေလည်းရှိပါတယ်။အဲ့ဒီလိုလောက်တာကစိုးရင်စရာလို့ထင်ကြပေမဲ့ရင်သားတွေတအိမ်တွေထုတ်လိုက်တဲ့အမျိုးသမီးတွေဟာတခြားအမျိုးသမီးတွေလိုပဲတက်တန်းစီနေနိုင်ကြတာဖြစ်ပါတယ်။တခါကိုယ့်ရဲ့မျိုးရိုးထဲမှာရင်သားကင်ဆာဖြစ်သူရှိရင်လေကို့မှာရင်သားကင်ဆာဖြစ်နိုင်ခြေကတခြားလူတွေထက်24ရာခိုင်နှုန်းမြင့်မားနေပါတယ်။ပညာရှင်တွေကတော့ genes နဲ့ DNA တွေကိုကြည့်ပြီးသွေးစစ်ဆေးရာကရင်သားကင်ဆာရဲ့အန္တရာယ်ကိုပိုသိနိုင်ဖို့ကြိုးစားနေကြဆဲဖြစ်ပါတယ်။ဒါအပြင်ရင်သားရဲ့သိသိမှုကိုလည်းပညာရှင်တွေကလေ့လာကြပါတယ်။ရင်သားကိုမမ်မိုဂရမ်ဓာတ်မှန်ရိုက်တဲ့အခါတွေ့ရတဲ့အဖြူရောင်တွေကိုကြည့်ပြီးရင်သားကင်ဆာဖြစ်နိုင်ခြေကိုတွေ့ချက်ကြတာဖြစ်ပြီးအဖြူရောင်တ िश ူများရင်ကင်ဆာဖြစ်နိုင်ခြေများတာဖြစ်ပါတယ်။အဲ့ဒီလိုဓာတ်မှန်ကနေလဲကင်ဆာရောဂါဖြစ်နိုင်ခြေတွေကိုသိရတဲ့အတွက်အသက်ကြီးတဲ့အမျိုးသမီးတွေကိုပုံမှန်ရင်သားဓာတ်မှန်ရိုက်ဖို့တိုက်တွန်းတာမျိုးလုပ်ကြတာဖြစ်ပါတယ်။အမျိုးသမီးအများစုဟာသူတို့မှာရင်သားကင်ဆာဖြစ်နိုင်ခြေဘယ်လောက်ရှိတယ်လဲဆိုတာကိုမသိကြပေမဲ့သိအောင်လုပ်နိုင်တဲ့နည်းလမ်းတွေတချို့ရှိတယ်လို့ဆိုပါတယ်။ Online Breast Cancer Risk Calculators တွေကိုအသုံးပြုပြီးတွဲချက်နိုင်တယ်လို့ဆိုပါတယ်။အဲ့ဒီအထက်ကတစ်ခုကတော့ Gail Mulder ဖြစ်ပြီးအဲ့ဒီနည်းကတော့ကိုယ့်ရဲ့မိသားစုအခြေအနေကလေးမွေးဖွားတဲ့အကြောင်းအရာတွေရင်သားအနေအထားတွေကိုဖောင်ပြစ်လိုက်တာနဲ့ရင်သားကင်ဆာဖြစ်နိုင်ခြေနှုန်းကိုတွေ့ချက်ပေးနိုင်ပါတယ်။ဒါအပြင် Cancer Australia ကလည်းတွေ့ချက်မှုလုပ်ပေးနိုင်တယ်လို့ဆိုပါတယ်။ရင်သားကင်ဆာမဖြစ်အောင် Estrogen ကိုအကန့်အသတ်နဲ့သာထုတ်စေတဲ့ Tamoxifen လို့ဆေးဝါးတွေလည်းရှိပြီးအဲ့ဒါတွေကရင်သားကင်ဆာဖြစ်ပွားနိုင်ခြေကိုရှော့ချပေးနိုင်တာဖြစ်ပါတယ်။ဒါပေမဲ့အခုလောလောဆယ်တော့ရင်သားကင်ဆာကြိုတင်ကာကွယ်ဖို့အကောင်းဆုံးနည်းလမ်းကအသီးအရွက်တွေများများစားသောက်ဖို့ရက်သေးစာကိုအကန့်အသတ်နဲ့သာတောက်ဖို့ကိုလေးချိန်တအားမတည့်အောင်လှုပ်ဆောင်ဖို့လိုဖြစ်ပြီးအထူးဖြင့်တွေးဆုံတဲ့အချိန်မှာကိုလေးချိန်ကိုဂရုစိုက်ရမှာဖြစ်ပါတယ်လေ့ကျင့်ခန်းကိုပုံမှန်လုပ်တာကလည်းရင်သားကင်ဆာဖြစ်နိုင်ခြေကိုရှော့ချနိုင်တဲ့အတွက်လေ့ကျင့်ခန်းပုံမှန်လုပ်ဖို့လည်းတိုက်တွန်းထားပါတယ်ကိုရဲ့မျိုးရိုးမှာရင်သားကင်ဆာရှိတဲ့လူတွေအနေနဲ့ကိုရဲ့ဆရာဝန်နဲ့တိုင်ပင်မှုတွေလုပ်ပြီးအကယ်လို့ကင်ဆာယောဂါဖြစ်နိုင်ခြေနှုန်းမြင့်မားရင်တော့ဆေးကြိုတင်တောက်တာတွေဒါမှမဟုတ်ခွဲစိတ်ကုသမှုလုပ်နိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတဲ့အကြောင်း Rick Thompson က The Conversation Channel မှာရေးသားဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။